ကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံမှာအခက်အခဲကြုံနေရတဲ့ထည့်ကျုပ်လုပ်ငန်းကအလုပ်သမားတွေကိုဥရောပသမဂ္ဂ EU ကဒီနှစ်မှာယူရိုငွေ5တန်းဆက်လက်ထောက်ပံ့မဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံကအထည်အလိတ်နဲ့အထည်ကျုပ်ကဏ္ဍအတွက်လိုအပ်ချက်ရှိနေတဲ့လုပ်သားတွေကို EU ကဒီနှစ်2021မှာမြန်မာကျပ်ငွေ10ဘီလီယံတန်ဖိုးရှိတဲ့ယူရိုငွေ5တန်းထပ်မံထောက်ပံ့သွားမှာဖြစ်ကြောင်းစီမံကိန်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့2020ပြည့်နှစ်မှာယူရိုငွေ5တန်းထောက်ပံ့ခဲ့ပြီးဒီနှစ်မှာလည်းဆက်လက်ထောက်ပံ့သွားဖို့စီစဉ်နေရလို့လဲ EU ရဲ့မြန်ကူတို့အမိပေးထားတဲ့အကူအညီပေးရေးအစီအစဉ် Project Manager ဒေါ်စုမွန်ကပြောပါတယ်
။မြန်ကူကဒီ EU က2021အတွက်ဟိုထပ်ပြီးတော့ယူရိုငွေ5တန်းဆက်လက်ပြီးတော့ပေါ့နော်အကူအညီဆောင်ရွက်ပေးသွားမယ်ပေါ့နော်ပါတနာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အဲ့ဒီနေ့မှာတော့ဒီလူမှုဘူရုံရဲ့အဖွဲ့အစည်းနဲ့ထပ်ပြီးထပ်မံပြီးတော့ပူးပေါင်းပြီးတော့ဆွေးနွေးမှုတွေလုပ်ပြီးတော့ဒီလိုစာရင်းသွင်းစင်တဲ့ဒီအဖွဲ့အစည်းရဲ့ဒီစေးတဲ့စနစ်မှာစာရင်းသွင်းစင်တဲ့ဆက်ယုံတွေအသေးစားအလက်စားပေါ့နော်ဒီဆက်ယုံတွေနဲ့ဆက်ယုံအလုပ်သမားတွေအတွက်ကိုလည်းဒီညံကူကနေပြီးတော့စာရင်းသွင်းတဲ့နေရာမှာဟိုအဆင်ပြေဖို့အတွက်ပေါ့နော်ပြီးတော့ထောက်ပံ့စေးပေးတာမျိုးကိုဆက်လက်ပြီးတော့ဒါဆောင်ရွက်သွားမှာပါဒါကတော့ဒီအစိုးရအဖွဲ့နဲ့ပေါ့နော်ဟိုပူးပေါင်းဆောင်ရွက်မယ်ထပ်မံပြီးတော့လုပ်ဆောင်မယ်ကိစ္စတစ်ခုပါအခုဟုတ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြုံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်မေလကစပြီးအထည်ကျုပ်အထည်အလိတ်အိတ်နဲ့ဖနက်ထုတ်လုပ်ရေးကဏ္ဍကကိုဝင်ဆောင်အမျိုးသမီး900လောက်အပါအဝင်အလုပ်ကင်ခက်ခဲကြုံနေတဲ့အလုပ်သမား6000ဝန်းကျင်အတွက်ယူရိုငွေ5တန်းသုံးစွဲခဲ့ရပါဒီတဲ့ချင်းထောက်ပံ့ငွေကိုလည်းမြန်ကူအဖွဲ့ထံတိုက်ရိုက်လျှောက်ထားနိုင်တယ်လို့မိဖက်အလုပ်သမားတမကတွေကနေတဆင့်လဲလျှောက်ထားနိုင်ကြောင်းစီမံကိန်းတာဝန်ရှိသူဒေါ်စုမွန်ကပြောပါတယ်ကိုဗစ်ရောဂါကာလမှာအထည်ကျုပ်လုပ်သားအများစုအပါအဝင်စက်မှုစုံတွေကလုပ်သားတသိန်းနီးပါးယာယီရန်နာခံရကြောင်းအစိုးရရဲ့တရားဝင်စာရင်းတွေကဖော်ပြထားပြီးအလုပ်သမားတမကတွေကတော့လက်တွေ့မှာဒီထက်ပိုများနိုင်မယ်လို့ခန့်မှန်းထားပါတယ်။အထည်ကျုပ်လုပ်သားတွေအပါအဝင်ကာယောဂါကာလအခက်အခဲကြုံနေရတဲ့အလုပ်သမားတွေအတွက်အလုပ်ကိုင်အခွင့်အလမ်းဖန်တီးနိုင်ဖို့လိုအပ်ချက်ရှိနေရလို့လဲမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများအဖွဲ့ချုပ် CGUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်။
သူတို့ပြင်အထည်ကျုပ်လုပ်ငန်းပေါ့ကျွန်တော်တို့ဒီရန်ကုန်မှာမြင်နေရတဲ့အထည်ကျုပ်လုပ်ငန်းတွေကျွန်တော်လှိုင်းသားယာမင်္ဂလာတုံးရွှေပြည်သားဆိုတဲ့နေရာတွေမှာရှိတာကတော့တော်တော်လေးတက်ရောက်မှုရှိပါတယ်အများစုဒီမြန်မာနိုင်ငံအတွင်းမှာရွှေပြောင်းလာပြီးအလုပ်လုပ်တဲ့လူတွေဖြစ်တော့ဒီလူငယ်တွေကသူတို့မိဘတွေပါလာတာလည်းရှိတယ်အဲ့တော့လုပ်ငန်းမလုပ်ရတဲ့အချိန်မှာပံ့ပိုးမှုအနည်းငယ်ရရှိတော့လေသူတို့အနေနဲ့ပေါ့နော်ဒါကိုဆက်တက်ပြီးတော့ရှေ့ဆက်ကိုလည်းပတ်ဖို့ဆိုတာကမျှော်လင့်ချက်တော်တော်နည်းနေတယ်ဒါကြောင့်မလို့ကျွန်တော်အလုပ်ကင်ပြန်လဲရရှိရဆိုတဲ့နေရာမှာအလုပ်ကင်ကိုလည်းပြောင်းလုပ်ဖို့ဆိုတာကိုကျွန်တော်လိုတယ်ဆိုတဲ့ကိစ္စတော့ပထမအဆုံးဖြေချင်ပါတယ
်မြန်မာနိုင်ငံရဲ့အထည်ကျုပ်လုပ်ငန်းတွေမှာအမျိုးသမီးအများစုလုပ်ကင်နေပြီးအရေးအတွက်အပြင်တော့9သိန်းဝန်းကျင်လောက်ရှိပါတယ်ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးအသုံးစရိတ်နည်းအောင်ရှင်ပြိုင်လာမဲ့အနေအထားကြောင့်အာရှကအထည်ချုပ်လုပ်သားတန်ပေါင်းများစွာဝင်ငွေပူနှိမ်ကြပြီးအမျိုးသမီးတွေကပိုပြီးအခက်အခဲကြုံနိုင်တယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။အလုပ်သမဲ့ဖြစ်သွားတဲ့ကမ္ဘာလုံသားတူရဲ့40ရာခိုင်နှုန်းဟာအလုပ်ခွင့်ပြန်မဝင်နိုင်ကြသေးတယ်လို့ပြန်ဝင်ခွင့်ရမယ်ဆိုရင်တောင်မှအခွင့်အရေးတွေဆုံးရှုံးမဲ့အနေနဲ့ရှိနေရလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်တက်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။